မြန်မာနိုင်ငံတွင်အခြေခံလွတ်လပ်မှုတွေဆုံးရှုံးနေပြီးလူ့အခွင့်အရေးချိုးဖောက်မှုတွေဆက်ဖြစ်နေတာနဲ့ပတ်သက်လို့ရှစ်ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကနေမြန်မာအစိုးရကိုပြစ်တင်ဝေဖန်တဲ့ဆုံးဖြတ်ချက်တစ်ရက်ချမှတ်ခဲ့ပါတယ်။မနေ့ကဆွေးနွေးဆုံးဖြတ်ခဲ့တာတွေနဲ့ပတ်သက်လို့ကိုသားညုံကဆက်ပြီးပြောပြပေးပါအောင်ရှင
်။ဟုတ်ကဲ့ပါမညူကြီးဒီဟာတော့ဒီရှစ်ကြိမ်မြောက်ကုလသမဂ္ဂရဲ့လူ့အခွင့်အရေးကောင်စီဆုံးဖြတ်ချက်ဖြစ်ပါတယ်။ဒီလူ့အခွင့်အရေးကောင်စီရဲ့ညီလာခံမှာနိုင်ငံလိုက်လူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ဆုံးဖြတ်ချက်တွေတင်သွင်းတဲ့နေရာမှာမြန်မာနိုင်ငံအကြောင်းကိုပါဆွေးနွေးခဲ့တာပါ။မြန်မာနိုင်ငံနဲ့ပတ်သက်လို့လူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်အမူအကျောင်းကိုတော့ဥရောပသမဂ္ဂကနေပြီးတော့တင်သွင်းသွားခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ပါအချက်တွေကတော့အရင်နှစ်တွေကလည်းသိပ်မထူးခြားပဲနဲ့ဒီမြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်မှုတွေဆက်ပြီးတော့ဖြစ်နေတဲ့ဆိုတဲ့အပေါ်မှာမြန်မာအစိုးရကိုပြစ်တင်ဝေဖန်တာပါ။ဒီထက်ပိုတာတစ်ခုကတော့အခုပြီးခဲ့တဲ့မေလဆိုက်ကလုန်းမုန်တိုင်းနဲ့ပတ်သက်လို့ဒုက္ခသည်တွေကိုကုညီးရေးကိစ္စမှာဒီမြန်မာအစိုးရကြောင့်နှောက်နှေးနေရတဲ့ကိစ္စတွေကိုထည့်သွင်းထားတာပါတယ်။ဒီနေရာမှာမြန်မာအစိုးရအနေနဲ့ဒုက္ခသည်တွေကိုနိုင်ငံတကာအထောက်ပံ့အကူအညီတွေလိုလလတ်ပေးဖို့နိုင်ဖို့ကိုလည်းသူတို့တောင်းဆိုပါတယ်။ဆုံးဖြတ်ချက်ပါအကြောင်းအရာအများစုကပြီးခဲ့တဲ့နှစ်ကနေမထူးခြားပေမဲ့မြန်မာအစိုးရအနေနဲ့လည်းဒီအရင်လူ့ခွင့်ကောင်စီရဲ့ဆုံးဖြတ်ချက်တောင်းဆိုချက်တွေကိုလေးစားလိုက်နာတာမတွေ့ရဘဲနဲ့ဒီဆုံးဖြတ်ချက်ကိုအဆိုပြုတင်သွင်းတဲ့ဥရောပသမဂ္ဂရဲ့ကိုယ်စားစလိုဗေးနီးယားနိုင်ငံကိုယ်စားလှယ်ကအခုလိုပြောပါတယ်။
The many political prisoners who remain in detention tomorrow, June 19, will be the 63rd birthday of Aung San Suu Kyi. This will be the 13th year in which
she was killed. မြန်မာအများပြားဟာအကျဉ်းထောင်တွေထဲမှာပဲရှိနေသေးပါ။အခုဒီဂျွန်လ19ရက်နေ့ဆိုလို့ရှိရင်ဒေါင်ဆန်းစုကြည်ရဲ့63နှစ်ပြည့်မိုးနေ့ရောက်ပါပြီ။သူမဟာတူဦးတဲ့အထူးကြံနေမှာအကျေကျုပ်ခံထားရပါတယ်။ဒါကိုကြည့်မယ်ဆိုလို့ရှိရင်စစ်စွဲကသူတို့ပြောနေတဲ့နိုင်ငံရေးလုပ်ငန်းစဉ်မှာဒီအဓိကကျတဲ့နိုင်ငံခေါင်းဆောင်တွေကိုဖယ်ထုတ်ထားတယ်ဆိုတာရှင်းနေပါတယ်။ဖွဲ့စည်းပုံဆန္ဒခံယူပွဲကိုလည်းချင်းချောက်မှုတွေကြားထဲမှာကျင်းပသွားပါတယ်။လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်တွေလွတ်လပ်စွာစုယုံခွင့်တွေမရှိပါဘူး။နောက်မြန်မာနိုင်ငံမှာကပ်ဘေးကြဲရောက်နေတဲ့အချိန်မှာပဲဒီဆန္ဒခံယူပွဲဆိုတာကိုသူတို့ဦးစားပေးဆောင်ရွက်ခဲ့တာပါလို့ EU ဥရောပသမဂ္ဂရဲ့ကိုယ်စားစလိုဗေးနီးယားကိုယ်စားလှယ် Mr. Andrzej Loga ကပြောသွားတာဖြစ်ပါတယ်။ဥရောပသမဂ္ဂကအဆိုပြုတဲ့ဒီဆုံးဖြတ်ချက်မှာဆိုက်ကလုန်းဒုက္ခသည်တွေကိုအကူအညီပေးသူတွေလွတ်လပ်လပ်သွားရောက်နိုင်ဖို့ထပ်မံတောင်းဆိုတာပါတယ်လို့ပဲဒီပြီးခဲ့တဲ့စက်တင်ဘာလတုန်းကငင်းညာစွာဆန္ဒပြသူတွေကိုမြန်မာအစိုးရကအကြမ်းဖက်ပစ်ခတ်နှိမ်နှင်းတဲ့နေရာမှာတာဝန်ရှိသူတွေကိုဖော်ထုတ်ရေးယူဖို့ဆိုတာကိုလည်းထပ်မံတောင်းဆိုပါတယ်။ဒါပေမဲ့လည်းမြန်မာအင်းကြီးချင်းအာရှနိုင်ငံအများစုကတော့အခုဥရောပသမဂ္ဂကအဆိုပြုတဲ့ဆုံးဖြတ်ချက်ကိုထောက်ခံတာမတွေ့ရပါဘူး။မြန်မာအင်းကြီးချင်းအိန္ဒိယနိုင်ငံကဆိုလို့ရှိရင်ဒီဆုံးဖြတ်ချက်ဟာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ်အသစ်ရဲ့လုပ်ငန်းတွေကိုအနှောက်အယှက်ဖြစ်စေမယ်လို့သူကယူဆသွားပါတယ
်။ We believe that the condemnatory and intrusive tone of the resolution will only undermine our efforts and the efforts of the special rapporteur.To develop a constructive engagement.
မြန်မာစုရကိုအနှောက်အယှက်ဖြစ်စေပြီးတော့ဝေဖန်ရှုံချတဲ့ဒီလိုမျိုးဆုံးဖြတ်ချက်မျိုးဟာအထူးကိုယ်စားလှယ်ကြီးရဲ့ဆောင်ရွက်ချက်အတွက်အနှောက်အယှက်ပဲဖြစ်စေပါတယ်။မြန်မာစုရနဲ့လူ့ခွင့်ရေးကောင်စီကြားမှာအပြုသဘောဆောင်ရွက်တာကပဲဒီမြန်မာစုရအတွက်ကောင်စီနဲ့ဆက်ဆံဆောင်ရွက်ရေးမှာအဆင်ပြေပါစေမယ်။ဒါကြောင့်မလို့အိန္ဒိယအနေနဲ့ကတော့အခုဆုံးဖြတ်ချက်မှာသဘောထားမပါဝင်ပါဘူးလို့အိန္ဒိယကိုယ်စားလှယ်ဖြစ်သူကပြောသွားတာပါ။ဒါအပြင်လူ့ခွင့်ကိစ္စတွေနဲ့ဒီဆိုက်ကလုန်းမုန်တိုင်းကစ္စေးကိစ္စတွေကိုလည်းနိုင်ငံရေးဖိအားတွေလိုမျိုးအသုံးမပြုဖို့အိန္ဒိယအစိုးရကိုယ်စားလှယ်ကမြစ်တမ်းရပ်ခံခဲ့ပါတယ်။အလားတူလိုပါဒီအာဆီယံဖွဲ့ဝင်ဖိလစ်ပိုင်နိုင်ငံကလည်းဒီလူ့ခွင့်ကောင်စီအနေနဲ့မြန်မာနိုင်ငံကိုဝေဖန်ရှုံချနေမဲ့အစားမြန်မာအစိုးရနဲ့အပြုသဘောဆောင်ပြီးတော့ထိစပ်ဆောင်ရွက်သွားဖို့ကိုပဲသူတို့ကလိုလားသွားပါတယ
်။ We note that the government of Myanmar has been undertaking efforts to forward its national democratization process.
မြန်မာစုအနေနဲ့ဒီမိုကရေစီလုပ်ငန်းစဉ်အတွက်ရှစ်တိုးဆောင်ရွက်ဖို့ကြိုးပမ်းနေတယ်ဆိုတာကိုသတိပြုမိပါတယ်။ဒါကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အားပေးသင့်တယ်လို့ထင်ပါတယ်။မြန်မာစုအနေနဲ့လူ့ခွင့်ရေးကောင်စီကြားအပြုသဘောဆောင်ဆက်ဆံတာကိုပဲလူလားပါတယ်။ဒါကြောင့်မလို့အခုဆုံးဖြတ်ချက်မှာဖိလစ်ပိုင်ရဲ့သဘောထားမပါပါဘူးလို့ဖိလစ်ပိုင်ကိုယ်စားလှယ်ကပြောသွားခဲ့တာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်းမှာအခုနှစ်ပိုင်းအတွင်းတိုးတက်တာတွေအချို့ကိုသူတို့မြင်တယ်။အထူးသဖြင့်တော့ဒီဖွဲ့စည်းပုံအခြေခံဥပဒေဆန္ဒခံယူပွဲလို့တာဒါကိုအတီးပြုတ်နိုင်တာနဲ့ဆိုက်ကလုန်းမုန်တိုင်းကယ်ဆယ်ရေးမှာနိုင်ငံတကာနဲ့မြန်မာစုရကပူးတွဲဆောင်ရွက်တာတွေကိုဖိလစ်ပိုင်ကိုယ်စားလှယ်ကထောက်ပြခဲ့ပါတယ်။အာဆီယံဖွဲ့ဝင်နောက်ထပ်တနင်္ဂနွေဖြစ်တဲ့မလေးရှားနိုင်ငံရဲ့အယူဆကတော့တမျိုးပါ။ဒီမြန်မာရေးကိစ္စကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီနဲ့အဓိကနေရာကနေပြီးတော့ကင်တွယ်ဖို့လိုလားပါတယ်တဲ့။ဒီအတွက်လည်းအခုလိုမျိုးဒီလူ့ခွင့်ရေးကောင်စီကနေပြီးတော့မြန်မာနိုင်ငံမှာလူ့ခွင့်ရေးတွေတိုးတက်လာစေဖို့အရှိကိုကြည့်ပြီးတော့အပြုသဘောဆောင်တွန်းအားပေးဖို့တိုက်တွန်းခဲ့ပါတယ
်။ Malaysia has always underscored the need for tangibleinclusive and time bound democratization and national reconciliation process
ဒီကမှာခင်ဗျာဒီကဒါကတော့ဒီမလေးရှားကိုယ်စားလှယ်ကပြောခဲ့တာပါသူပြောတာကဒီမြန်မာနိုင်ငံတွင်းမှာအမျိုးသားပြန်လည်တင့်မြတ်ရေးအတွက်ခိုင်မာတဲ့အချိန်စရာသတ်မှတ်မှုရှိတဲ့အားလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်တရားရှိဖို့ဆိုတာမလေးရှားနိုင်ငံအနေနဲ့အမြဲတမ်းထောက်ပြပြောဆိုပါတယ်ဒီလုပ်ငန်းစဉ်တွေတည်တည်သာသာတိုးတက်လာဖို့နဲ့လူ့ခွင့်ရေးအခြေအနေတွေတိုးတက်လာစေဖို့နိုင်ငံတကာကလည်းမြန်မာအစိုးရကိုအားပေးအထောက်ပံ့ပြုကြဖို့တောင်းဆိုပါတယ် မြန်မာနိုင်ငံကိစ္စနိုင်ပတ်သက်လို့လူခွင့်ရေးကောင်စီကနေပြီးတော့အဓိကကြကြအခန်းကနေပြီးတော့ပါဝင်ဆောင်ရွက်ဖို့မလေးရှားနိုင်ငံကအလေးထားပြောဆိုဆောင်ရွက်ပါတယ်လူခွင့်ရေးကောင်စီအနေနဲ့အပြုသဘောဆောင်ပြီးတော့အရှိကိုကြည့်တဲ့ဆုံးဖြတ်ချက်မျိုးတွေချမှတ်ဖို့လိုလားပါတယ်လို့မလေးရှားကိုယ်စားလှယ်ကပြောခဲ့တာပါမြန်မာအစိုးရဘက်ကနေပြီးတော့အမဲလိုလိုပဲအမာခံရက်တီလေးရှိတဲ့တရုတ်အစိုးရကိုယ်စားလှယ်ကတော့မြန်မာအစိုးရရဲ့အခက်အခဲအခြေအနေတွေကိုနားလည်ဆန္ဒဖို့ကိုပဲအထူးမြစ်တာရက်ခံသွားပါတယ
် Government of Myanmar also expressed willingness to cooperate with the newly appointed special rapporteur on human rights situation in Myanmar
မြန်မာအစိုးရအနေနဲ့အခုအသင့်ခတ်တဲ့ဒီလူခွင့်ရေးအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်လိုတယ်ဆိုတာကိုပြသခဲ့ပါတယ်ဒါကြောင့်မလို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကမြန်မာအစိုးရရဲ့အခက်အခဲတွေကိုနားလည်ဆန္ဒသင့်ပါတယ်ဒီမိုကရေစီလူ့ခွင့်ရေးနဲ့တည်ငြိမ်မှုတွေမြန်မာနိုင်ငံမှာတဖြည်းဖြည်းဖြစ်လာစေဖို့အခြေအနေပတ်ဝန်းကျင်ကောင်းတွေဖန်တီးနေတာတွေကိုနိုင်ငံတကာကနားလည်အသိအမှတ်ပြုပြီးတော့အားပေးဖို့လိုပါတယ်လို့ဒီတရုတ်ကိုယ်စားလှယ်ကနေပြီးတော့ဘာသာပြန်ကတဆင့်ပြောသွားခဲ့တာဖြစ်ပါတယ်မြန်မာအစိုးရကိုယ်စားလှယ်ဦးဝနမောင်လင်ကတော့ဒီဆုံးဖြတ်ချက်ဟာနိုင်ငံကြီးတွေရဲ့နိုင်ငံရေးဖိအားပေးဖို့ကြိုးစားတာဖြစ်တယ်လို့အခုလိုတုံ့ပြန်သွားပါတယ
် It is obvious that some powerful states are consistently attempting to give political pressures by tabling another resolution
အင်အားကြီးနိုင်ငံတွေကနေပြီးတော့မြန်မာနိုင်ငံကိုနိုင်ငံရေးအားဖိအားတွေပေးဖို့အတွက်မနှစ်ကလိုဆုံးဖြတ်ချက်မျိုးချမှတ်နိုင်ဖို့ကြိုးစားနေတယ်ဆိုတာရှင်းပါတယ်ဒီမေလအတွင်းကမြန်မာနိုင်ငံအတွင်းမှာအဖြစ်အပျက်တွေတော်များများလည်းဖြစ်ခဲ့ပါတယ်ဒါကတော့ဆိုက်ကလုန်းမုန်တိုင်းတိုက်ခိုက်ခဲ့တာဒီပုံမှန်မြန်မာနိုင်ငံကနေပြီးတော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်နောက်ပြီးတော့နောက်တစ်ခုကတော့ဒီမေလအတွင်းမှာပဲဖွဲ့စည်းပုံဆန္ဒခံယူပွဲတွေလုံအောင်မင်းမင်းနဲ့လုံသွားနိုင်ခဲ့တာတွေဖြစ်တယ်လို့ဒီမြန်မာနိုင်ငံကိုယ်စားလှယ်ကပြောသွားခဲ့ပါတယ်မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂအပါအဝင်ဒီနိုင်ငံတကာနဲ့ကိစ္စရပ်အတော်များများမှာပူးပေါင်းဆောင်ရွက်မှုတွေအခုလိုမျိုးရှိခဲ့တယ်။ဒီအတွက်ကြောင့်မလို့ဒီလိုအခြေအနေမျိုးမှာအခုလိုဆုံးဖြတ်တာမျိုးကိုမြန်မာနိုင်ငံအနေနဲ့လက်မခံဘူးလို့လည်းသူကအခုလိုပြောပါတယ
်။ During this significant period, we cannot accept any resolution on Myanmar from some powerful states.
အခုလိုမျိုးတိုးတက်မှုတွေဖြစ်တယ်ဆိုတာသိသာထင်ရှားတဲ့ကာလမျိုးမှာနိုင်ငံကြီးတွေကနေပြီးတော့နိုင်ငံရေးဖိအားပေးလိုတဲ့သဘောမျိုးနဲ့လုပ်တဲ့ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့လက်မခံပါဘူး။ဒါလို့လုံးမဲ့စာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကဆိုက်ကလုန်းမုန်တိုင်းဒုက္ခသည်တွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာနောက်ပြီးတော့ဒီမိုကရေစီနိုင်ငံဖြစ်ဖို့နိုင်ငံရေးလုပ်ငန်းစဉ်တွေဆောင်ရွက်ရမှာမြန်မာအစိုးရကိုအားပေးထောက်ခံဖို့လိုပါတယ်လို့ဒီမြန်မာကိုယ်စားလှယ်ဦးဝနမောင်လင်ကပြောသွားခဲ့တာပါ။တစ်ဆက်တည်းပါပဲဒီအခုဆုံးဖြတ်ချက်အတွက်လည်းဒီနိုင်ငံတော်တော်များများနဲ့ညှိနှိုင်းပြီးတော့ပြင်ဆင်စရာတွေကိုပြင်ဆင်ပြီးတော့ဆောင်ရွက်ခဲ့တာဖြစ်တယ်လို့အဓိကဆုံးဖြတ်ချက်မူကြမ်းကိုတင်သွင်းတဲ့ဥရောပသမဂ္ဂကိုယ်စားလှယ်ကပြောခဲ့ပါတယ်ဒီတော့မန်ညိုလင်ရဲ့ဒီမနေ့ကလူခွင့်ကောင်စီမှာမြန်မာရေးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့မဲခွဲတဲ့သဘောတော့မဟုတ်ပါဘူးအားလုံးသဘောတည်းဆုံးဖြတ်ခဲ့တာပါဒါပေမဲ့လည်းဥရောပသမဂ္ဂကအဆိုပြုခဲ့တဲ့ဒီဆုံးဖြတ်ချက်ကိုဂျပန်နိုင်ငံကလွှဲပြီးတော့မြန်မာအင်းနီချင်းအာရှနိုင်ငံအတော်များများကသိပ်ပြီးတော့လူလလရှိတဲ့ပုံတော့မတွေ့ရပါဘူးခင်ဗျာ